ဂျာမနီနိုင်ငံမှာစတင်တဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့တနင်္လာနေ့ဆွေးနွေးပွဲကိုယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီအွန်လိုင်းကနေပါဝင်တက်ရောက်ခဲ့ပါတယ်။ G7 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေကယူကရိန်းကိုရည်ရှိအတွက်ထောက်ခံကူညီပေးဖို့ရှိပြီးအမေရိကန်ပြည်ထောင်စုကတော့ယူကရိန်းအတွက်မြေပြင်ကနေဝေဟင်ပြည့်အစ်စ်နှင့်ဒုံးစနစ်ဝယ်ယူတဲ့အစီအစဉ်ကိုကျင်းပဖို့လုပ်နေတာပါ။ရုရှားရင်နံစည်းကိုဒီပြကတ်တပ်ဖို့ရုရှားကွန်ပစ္စည်းတွေကိုအခွန်တိုးကောက်ဖို့ရုရှားအရာရှိတွေယူကရိန်းကျူးကျော်စစ်ပွဲကိုထောက်ခံတဲ့အဖွဲ့အစည်းနဲ့လုပ်ငန်းယာချီကိုတန်ခါပိတ်ဆို့မှုအသစ်တွေချဖို့သဘောတူညီချက်ကိုလည်းကြေညာဖို့ရှိပါတယ်။ဂျာမနီနိုင်ငံ Alps တောင်တန်းမှာ၃ရက်တာကျင်းပတဲ့ဒီထိပ်သီးဆွေးနွေးပွဲအတွင်းမှာရုရှားစီစီကိုဈေးချကန့်တတ်တဲ့ကိစ္စပြီးပြတ်နိုင်ဖို့လက်ဆက်တလှုပ်ဆောင်နေကြတာပါ။နောက်ပိုင်းမှာတော့ G7 ကောက်ဆောင်တွေဟာထွန်းပစ်စစီးပွားရေးအခြေအနေရှိတဲ့နိုင်ငံ၅နိုင်ငံဖြစ်တဲ့အိန္ဒိယ၊အင်ဒိုနီးရှား၊တောင်အာဖရိက၊စင်ဂါပူနဲ့အာဂျင်တီးနားနိုင်ငံတွေရဲ့ကောက်ဆောင်တွေလည်းတွေ့ဆုံပြီးဥရုယားပြည်ပြောင်းလဲမှုတာစီရေးကိစ္စရပ်တွေ၊စွမ်းအင်လိုအပ်မှုနဲ့တခြားကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံအဖွဲ့ဟာရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲကိုစတင်ရမှာတင်းကြီးတင်းကျပ်ထဲရှိကြတယ်လို့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့စ်ကတနင်္လာနေ့ပထမဆုံးဆွေးနွေးမှုမစတင်ခင်မှာပြောကြားခဲ့ပါတယ်ခင်ဗျာ။